အီရန်နိုင်ငံမှာ IS အစ္စလာမစ်စစ်သွေးကြောအဖွဲ့တွေကိုအမေရိကန်ကစစ်ဆင်ရေးလုပ်နေတာဟာကုန်ကျစရိတ်အလွန်များပြီးတနေ့ကိုပြန်မြအမေရိကန်ဒေါ်လာ 8.5 သန်းကုန်ကျတယ်လို့အမေရိကန်ပန်တဂွန်စစ်ဌာနချုပ်ကပြောလိုက်ပါတယ်။ပြီးခဲ့တဲ့ဇွန်လလေကစတင်ပြီးလှုပ်ရှားမှုတွေအချိန်ဟုန်မြင့်လှုပ်ဆောင်လာခဲ့တာကြောင့်အီရန်နိုင်ငံအတွင်းကုန်ကျစရိတ်ဟာလည်းတိုးလာခဲ့တယ်လို့ရေးတဲ့ဗိုလ်ချုပ်ဂျွန်ကာဘီကတောက်ကြနေမှာပြောလိုက်ပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားကဆီးရီးယားနိုင်ငံမှာရှိတဲ့အစ္စလာမစ်စစ်သွေးကြောတွေပေါ်လေကြောင်းကနေတိုက်ခိုက်မှုလုပ်နိုင်ခြင်းမရှိဘူးလို့ပြောလိုက်ပြီးနောက်တစ်ရက်အကြာမှာအခုလိုသတင်းထွက်ပေါ်လာတာဖြစ်ပါတယ်။ဒါပေမဲ့အကြမ်းဖက်အဖွဲ့ကိုဘယ်လိုကင်တွဲဖြေရှင်းမယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးပြည်စုံကောင်းမွန်တဲ့အစီအစဉ်တစ်ရက်ချမှတ်နိုင်ဖို့အတွက်အမေရိကန်အစိုးရအနေနဲ့လှုံ့ဆော်နေတယ်လို့ပြောပါတယ်။အမေရိကန်စစ်တပ်အနေနဲ့သမ္မတကိုတင်ပြဖို့အတွက်ရွေးချယ်စရာနည်းလမ်းတွေကိုပြင်ဆင်လှုံ့ဆော်နေကြောင်းအဲ့ဒီကနေအီရန်နိုင်ငံကစစ်သွေးကြောတွေကိုပြစ်မှတ်ထားတိုက်ခိုက်တယ်လို့မျိုးဆီးရီးယားနိုင်ငံကအစ္စလာမစ်အစွန်းရောက်တွေအပေါ်ပြစ်မှတ်ထားတိုက်ခိုက်တာတွေလုပ်ဖို့အမိန့်အထိပါပါဝင်လာနိုင်ခြင်းရှိတယ်လို့လည်းပြောပါတယ်။အမေရိကန်ကအီရန်နိုင်ငံမှာလေကြောင်းကနေအကြိမ်တရာအထက်မှနေတိုက်ခိုက်ခဲ့ပါတယ်။အမေရိကန်ဘက်ကလေကြောင်းကနေကူပြီးတိုက်ခိုက်ခဲ့တာကြောင့်အီရန်ရဲ့ကာဒစ်တပ်ဖွဲ့တွေဟာမော်ဆောဆယ်ကိုပြန်ပြီးတော့သိမ်းယူနိုင်ခဲ့ပါတယ်ခင်ဗျာ။